အမေရိကန်ပြည်ထောင်စုတက်ဆက်စကီနယ်အော်ဒက်ဆာမြို့မှာစနေနေ့ကလူခဏဦးတေဆုံးပြီး20ဦးဒဏ်ရာရခဲ့တဲ့ပြစ်ခတ်မှုမှာတနက်သမားဟာတကူတော်လုပ်ခဲ့ပုံရပြီးနိုင်ငံတကာဒါမှမဟုတ်ပြည်ပင်းကအကြမ်းဖက်အုပ်စုတွေနဲ့ဘာမှပတ်သက်ဆက်ဆက်မှုမရှိဘူးလို့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကပြောပါတယ်တနက်သမားဟာအသက်36နှစ်အရွယ်ရှောန်အက်တာဖြစ်ပါတယ်သူ့ကိုရဲတွေကအသေးပြစ်ခတ်ဖမ်းဆီးမှုမတိုင်ခင်ရှောန်အက်တာဟာစားပုတ်ကားတစ်စီးကိုအပိုင်စီးခဲ့ပြီးနောက်အချိန်ပြင်းပြင်းနဲ့မောင်းနေခဲ့ပြီးလမ်းပေါ်ကကားတွေကိုလည်းတနက်နဲ့ပြစ်ခတ်ခဲ့တာပါတနက်သမားလက်ချက်ကြောင့်တည်ဆုံးခဲ့တဲ့လူတွေထဲမှာစေတော်သက်အရွယ်တဦးလည်းပါဝင်ပါတယ်။ဒဏ်ရာရသူတွေထဲတနက်ကြီးစံထိမှန်ခဲ့တဲ့18လအရွယ်မိန်းကလေးတဦးဆိုရင်ရှာနဲ့နှကန်ပေါက်ထွက်သွားခဲ့ပြီးကလေးရဲ့သွားအများပြားလဲကျွတ်ထွက်ခဲ့ပါတယ်။တနက်သမားအနေနဲ့ဘာကြောင့်ပြစ်ခတ်ခဲ့တယ်ဆိုတာရည်ရွယ်ချက်ကိုအခုချိန်ထိမသိရသေးပေမဲ့တနက်သမားဟာတကိုယ်တော်လှုပ်ရှားခဲ့တာကတော့သိကြကြောင်းအော်ဒက်ဆာမြို့ရဲတပ်ဖွဲ့အကြီးအကဲမိုက်ကယ်ဂရစ်ကတနင်္ဂနွေနေ့ကပြောပါတယ်။စနေနေ့ကတနက်သမားဟာအဝေးပြေးလမ်းပေါ်မှာကားမောင်းနေစဉ်ဘယ်ဘက်လမ်းအကွေ့နီးမပြခဲ့တဲ့အတွက်ကားကိုရပ်ဖို့ပြည်နယ်ရဲတပ်ဖွဲ့ကားကနောက်ကနေလိုက်ပြီးအချက်ပေးရမှာသူကကားအနောက်မှန်ကနေတဆင့် rifle တနက်နဲ့ရဲကားကိုပစ်ခတ်ခဲ့တဲ့အတွက်ရဲရာရှိတဦးဒဏ်ရာရခဲ့ပါတယ်။အဲဒီနောက်တနက်သမားဟာသူ့ကားကိုရပ်ပြေးထွက်ပြီးတဲ့နောက်စားပုတ်ကားကိုခိုးယူမောင်းနှင်ခဲ့ပြီးလမ်းတစ်လျှောက်မြင်းသမျှကားတွေကိုတနက်နဲ့ပစ်ခတ်ခဲ့ရပါနောက်ဆုံးလမ်းတောင်ရုပ်ရှင်ရုံတွေရှိတဲ့ကားပါကင်နေရာမှာရဲတွေကသူ့ကိုပိတ်ဆို့ပစ်ခတ်ပြီးအသေးဖမ်းဆီးခဲ့တာဖြစ်ပါတယ်။တနက်သမားဟာရုပ်ရှင်ရုံမှာရှိနေတဲ့လူတွေကိုလည်းတနက်နဲ့ပစ်ဖို့ရည်ရွယ်ချက်ရှိခဲ့ပုံရတယ်လို့ရဲအရာရှိတွေကပြောပါတယ်ရှင်။